မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုရပ်ပေါင်း40လောက်ရှိလာတဲ့အထိလမ်းပေါ်ထွက်ဆန့်ကျင်ဆန္ဒပြနေကြဆဲဖြစ်ပြီးတော့နေရာအနက်စစ်အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုလက်ကင်ဒီလက်နက်ကင်ဒီဘက်ကအကြမ်းဖက်ပစ်ခတ်မှုတွေကြောင့်ပဲခူးမန်းလေးနဲ့မြင်းညံတို့မှအနည်းဆုံးတိစုံသူ3ဦးနဲ့အဖမ်းခံသူအများပြားရှိနေပါတယ်ဒီကြောင့်အပြည့်စုံကိုကိုကျော်ကျော်သိန်းကပဲဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ပဲခူးမြို့မှာစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကမျက်ရည်ပုံပစ်ပြီးလူစုခွဲသလိုကြည်အစ်စ်နဲ့ပါပစ်တာကြောင့်လူငယ်တူဦးကောင်းထိမှန်တိစုံသွားတယ်လို့ပဲခူးမြို့ကကုမျိုးကူက VOE ကိုပြောပါတယ်
စိတ်ပြီးဖြူခွဲတာပေါ့နော်ဖြူခွဲတဲ့ကံပါမျက်ရည်ပုံသုံးတယ်စိတ်အက်သုံးတယ်ဆိုတော့ဒါမျိုးသိချင်တယ်ဒီခါမှာအဲ့ဒီလမ်းမှာဝင်ပုံးတဲ့ဒီဒီတနာပြတဲ့ဒီချောင်းသားတွေဒီသူတွေဝင်ပုံးတဲ့အိမ်တွေအကုန်လုံးပြင်းပါအဲတခါအရင်ဖြတ်ပြီးတော့မှဒီပစ္စည်းတွေဝင်ဖြတ်ပြီးတော့မှအိမ်တော်ကြီးတွေနေနဲ့တိုက်ပြီးတော့မှအိမ်တော်ကြီးတွေအပါတဲ့လူတွေအကုန်လုံးကိုခန်းဝရတယ်ပေါ့အကျန်းထွက်ပြီးမှရင်းနဲ့ပြီးတော့ခန်းသွားတာမျိုးဖြစ်တယ်ဆိုတော့ဟိုအဖမ်းကြီးများတယ်အဲ့ဒီတော့ကျွန်တော်တို့ကစီရင်လုပ်နေတော့တယောက်ကတည်တယ်တယောက်တည်တယ်နောက်ကတယောက်ကကျတော့ဒီ6တောက်ကနေမှာအယိုးပေါ်တဲ့အဖြစ်ကို6တောက်ကြီးမှန်ပြီးတော့မပွင့်ထွက်သွားတာမျိုးဖြစ်တယ်ဆိုတော့ဒါအခုကျွန်တော်တို့ဒီဟိုနောက်ဆုံးရတာတဲ့တကယ်ပေါ့နော်ဟုတ်တယ်ဒီအစ်စ်မှန်သွားတာတည်တဲ့တယောက်ကခေါင်းကိုထိသွားတာခေါင်းထိတဲ့အခါမှာခေါင်းထိတာမှာဘယ်လောက်ထိကျိုးသွားလဲဆိုတော့ကျသွားတဲ့လူငယ်ကကစကားမတွေ့တော့ဆက်စကားမတွေ့တဲ့လူငယ်ဖြစ်တယ်သူကဟိုဒီစစ်ကြောင်တက်မဟုတ်ဘူးလေစစ်ကြောင်ဟုတ်ပါတော့ဒီဒီလမ်းမကြီးပေါ်မှာအပြစ်ခံတာနော်ဆိုတော့စောင်းတဲ့ရှာလို့အုပ်ချုပ်ထဲမှာကဥကောင်းကောင်းကျန်နေ
အလားတူမန္တလေးမြို့မြတောင်တပိတ်စစ်ကြောင်မနေ့9နာရီကစထွက်ချိန်မှာပဲလမ်း30 32တန်းနဲ့လမ်း90မှာစစ်တပ်နဲ့ရဲကနှစ်ဖက်ပိတ်ညက်ပြီးအကြမ်းဖက်ပစ်ခတ်ဖြိုခွဲခဲ့တယ်လို့စစ်ကြောင်မှာပါဝင်တဲ့ကိုရဲရင်စော်ဝင်းကပြောပါတယ
်ကလေးကမှန်တာကြည်ကင်းနဲ့မှန်တာသူကဟိုကထပြီးတော့ကြီးတဲ့ချိန်မှာလဲသွားတဲ့ချိန်မှာထပြီးကြီးတဲ့ချိန်မှာကြီးပိတ်ကြီးတဲ့ပိတ်မှန်တာကောင်းဦးကောင်းပထမဦးဆုံးသူတို့ဆပြီးတော့ဒီစစ်ကြောင်ကိုဖြိုခွဲဖို့အတွက်အတန်မိုင်းပြစ်တယ်ပြီးရွာပါကြီးတွေပြစ်တယ်နောက်ဆုံးကြည်လန်စစ်ပါသုံးတယ်စစ်ကားကဟိုဟာ10သီးလောက်ရှိရဲ့အဲပြီးတော့တစ်ဖက်ကရဲတပ်ဖွဲ့တွေကကြာတော့ဆိုင်ကယ်အစီး30နဲ့နော်တစ်ဖက်ကညက်တယ်စစ်နဲ့ရဲနဲ့ညက်ပြီးတော့ကျွန်တော်တို့ဒီတပိတ်စစ်ကြောင်ရှုပ်ခွဲတာပေါ့ဗျာအမဖမ်းခံဖမ်းဆီးခံရသူကကျွန်တော်တို့ခုလို့တဲ့တရင်အတိကျရာ28ဦးရှိရဲ့အဲ့ထဲမှာအမျိုးသမီး2ဦးပါတယ်အဲ့အမျိုးသမီး2ဦးကဒီဂျပန်ဖွဲ့ထဲမှာပါတဲ့အမျိုးသမီးလေးတွေပေါ့နော်အဲတက်ကတော့ငယ်ပါသေးတယ်ပြီးတော့ဒဏ်ရာရတဲ့သူ2ဦးရှိတယ်အဲပေါင်မာမှန်တဲ့လူရှိတယ်ခြေဟွာပေါ့နော်ခါမှာရှက်မှန်တဲ့လူတဦးရှိတယ်
တည်ဆုံးသူဟာပြေးလွာရင်ချော်လဲပြီးရှာကိုက်မိလို့တည်ဆုံးသွားတဲ့အကြောင်းစစ်ကောင်စီကပြောပေမဲ့ဒေသခံတွေကတော့အဲ့ဒီလူမျိုးမဟုတ်ဘဲဥကောင်းကိုကြည်ထိမှန်တည်ဆုံးရတာလို့ပြောပါတယ်မူကုမျိုးကတပိတ်စစ်ကြောင်းကိုလည်းအကြံဖက်ပြုခွဲပြီးဖမ်းဆီးရိုက်နှက်တာရှိပါတယ်ဒဏ်ရာသူနဲ့ဖမ်းခံရသူဘယ်လောက်ရှိတယ်လဲဆိုတော့ VOA ကတိကျအတိမပြုနိုင်သေးပါဘူးမလ10ရက်မနေ့တုန်းကမန္တလေးတိုင်းမြင်းချံမြို့ဆန္ဒပြပွဲတွင်အကြမ်းဖက်ဖြိုခွဲမှုကြောင့်မျက်လုံးကြည်ထိမှန်ခဲ့တဲ့ကမ္ဘောဇဗန်ဝင်တန်းကိုထူးအောင်ကျော်ကတော့ဒီကနေ့မှပဲတည်ဆုံသွားပါတယ်ခင်ဗျာ